โอเคมาเข้ามาเยอะกูเสียวันเดียไลน์มามาชินีบาร์เลยขมยาอะไรดีดีบ้างสวยนี่แม่เจ้าอย่างสามีสวยนี่ลูกยาวไปขมยา
โอเคบัวนี่ก็มาละสิ
ก็มาเลยขมยาก็มาเลยดอกขี้มาลูกวันนี้แต่งกงยาเอล่ะ
ก็มาเลยบัวลุลาบีโอบัวยาจะซีว่าทีวีมาด้วยเลยอ่ะทีบัวตาเลยตมีเลยพี่ยาคนนู้นอะไรบัวยาคนอะไรอยู่จ้าบาร์เลยลูกบัวว่าอะไรยังต้องเจอจมาเลยขมยาအခုကတော့ဒါရှစ်လေးလုံးလူလူရေတော်ပုံကြီးရဲ့23နှစ်မြောက်ချိန်နဲ့လည်းတိုက်ဆိုင်တာပေါ့နော်ဘဘနဲ့စကားပြောခွင့်ရတာဆိုတော့ကျမတို့ဒီရှစ်လေးလုံးရေတော်ပုံကြီးမှာတော့ဆိုလို့ရှိရင်တောင်းဆိုခဲ့ကြတာပေါ့နော်ဘဘဒီမိုကရေစီရေးတပါတီအာဏာရှင်စနစ်ခြုံငင်းရေးပေါ့ဆိုတော့အဲ့တုန်းကတော့ဗိုလ်ချုပ်နေဝင်အာဏာရှင်စနစ်ကိုတော့ကြဆုံးအောင်လုံးလိုက်နိုင်တယ်ဆိုပေမဲ့ဒီမိုကရေစီရေတော်ပုံကြီးကတော့မအောင်မြင်နေသေးတော့ဘဘရဲ့ဒီအခုလိုမျိုးဘဘနဲ့စကားပြောခွင့်ရတဲ့ချိန်မှာတော့ဒီမိုကရေစီရေတော်ပုံကြီးအောင်မြင်အောင်ဘလို့များဝိုင်းပြီးတော့လောက်ကြမယ်ဆိုတဲ့ဥစ္စာကိုဘဘနဲ့ဆွေးနွေးကြပါလေရှင
်ဟုတ်ကဲ့ခင်ဗျာကောင်းပါလိကျွန်တော်တို့ကလည်းဒီအားပဲဆွေးနွေးကြပါလေအခုဒီမှာကျွန်တော်တို့ပြည်တွင်းမှာလည်းကျွန်တော်တို့ပြည်သူတွေအားလုံးကလည်းတင်းတင်းကြပ်ကြပ်စူးစူးပြီးတော့ဒီရေတော်ပုံကြီးရဲ့အခမ်းအနားကိုทีมมาปิ้วได้ปวยดิบาดิจโนทีนี้ทีนี้เทลุกผู้ซูแม่นได้ยาดิบ่เอยบ่ะเอลุผิดแต่อาคาမျိုးมาจโนเนี่ยมูยิงดีมันเจผิดแต่ตะมูชีลูกอภัยที่ตีทองนี้บ่เนี่ยเนี่ยปัดไปแล้วอายาจโนเซนซาชุนีหนีจาบาดิเนาะเออชุนีหนีจาได้เนี่ยมาจโนปฐมาอุโรงจโนပြောกินนะแล้วบาเลยสรอกดีตะมูชีกันเลยพอทุมุพิษาช่วยเนี่ยมาจโนหาจโนดีไตเมฐานะตะคูเล่มเนี่ยพอทุมุไม่อยากบ่าวကျေကျေဒီရှိတာတွေကိုဘယ်လိုဖြည့်ဆည်းရမလဲဆိုတာဒီအားလုံးသိနိုင်ပြီးတော့သူတို့မှရမယ်လို့ကျွန်တော်ထင်ယူဆပါတယ်အဲ့ဒါကြောင့်ဒီဟာနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့လည်းသဘောဆန္ဒရှိတဲ့အစ်စာလေးတွေပြောပါဦးခင်ဗ
ျဟုတ်ကဲ့ဘာပြောသလိုပါပဲကိုယ့်နိုင်ငံမှာတကယ်ဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုတည်ဆောက်ဖို့ဆိုလို့ရှိရင်တော့တာဝန်ရှိတဲ့သူတွေအားလုံးပေါ့နော်ပူးပေါင်းပါဝင်ဆွေးနွေးပြီးတော့မှအခက်အခဲတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတော့ဖြေရှာဖို့အတွက်ကိုအော်အမတို့လည်းသဘောတူပါတယ်ဗျာဒီချိန်ထဲမှာပဲကျမတို့စိတ်ပူတာတွေကြတော့ဒါတော့လေဟိုဘဝတင်ကန်းစာပဲပြောရမှာပေါ့နော်ဘဝကြုံခဲ့ရတဲ့တောက်လျှောက်မှာကကြမ်းဖက်မှုထိနေမှုနဲ့ပဲနောက်ဟိုအမြဲတမ်းဟိုပေးတဲ့ကတိတွေကိုမတီးပဲနဲ့ရှိတာဟုတ်ပါဗျာကျမတို့ကယုံကြည်ပါတယ်တွေးဆောင်ဆွေးနွေးရေးနဲ့အဖြေရှာရမယ်ဆိုတဲ့ဥစ္စာမျိုးဒါပေမဲ့ဟိုအာနာရှင်ဆိုတာကတော့ကိုယ့်ရဲ့အိမ်နီးချင်းနိုင်ငံတွေမှာကြည့်ရင်လဲအင်ဒိုနီးရှားမှာလားဖိလစ်ပင်းမှာလားနောက်ဆုံးထိုင်းနိုင်ငံမှာလားပြည်သူအင်အားနဲ့ပြည်သူဆန္ဒနဲ့ပြည်သူရဲ့ပူးပေါင်းပါဝင်မှုနဲ့ပေါ်ထုတ်မှပဲဒီမိုကရေစီအပြောင်းလဲဆိုတာဖြစ်တယ်ဆိုတာမျိုးကတော့တခြားနိုင်ငံတက်သေးတာတကားအရာကိုအဲ့လိုတော့ပြနေတယ်ဘုရား
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီနေရာကိုသဘောပေါက်ပါတယ်သို့တော့ဒီကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာပထမဦးဆုံးကျွန်တော်ဘုရားရှင်ရဲ့သုံးနှစ်ကာလတွေမှာကျွန်တော်ကျွေးတဲ့အထွေထွေကိုသင်ခန်းစာယူပြီးတော့ကျွန်တော်ဒီမိုကရေစီပေါ်ထုတ်တဲ့နေရာတွေကိုလုပ်တဲ့နေရာမှာကျွန်တော်တတ်နိုင်မြင်ညာသောနည်းလမ်းတွေနဲ့ပေါ်ထုတ်ဖို့လုပ်မယ်ဆိုတဲ့ဟာကိုကျွန်တော်သင်ခန်းစာယူပါတယ်ဒုတိယတော့ကျွန်တော်ဒီရဲ့ညီညွတ်မှုအားအလားဒီမိုကရေစီလိုလားတဲ့အရာစုရဲ့အားတွေညီညွတ်သောအားတွေမပါဘဲနဲ့တော့ကျွန်တော်ယူလို့မရနိုင်ဘူးလို့ကျွန်တော်သင်ခန်းစာယူပါတယ်တတိယအချက်ကတော့ဘာလဲဆိုလို့ရှိရင်ဒီနေရာလုတ်တဲ့နေရာမှာသိရှိမှုနဲ့သိချမှုဆိုတာတွေကလည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဒီအရာကိုကျွန်တော်ပြောရလဲဆိုတော့ဒီလိုနဲ့တစ်ဖက်သိရှိသိချမှုမရှိဘူးဆိုလို့ရှိရင်ကျွန်တော်မှာအခက်အခဲတွေအများကြီးကြုံနိုင်ပါတယ်ကြုံနိုင်တော့သိရှိသိချမှုနဲ့လားကျွန်တော်ချီကိုတင်လန်းသွားမယ်လို့ကျွန်တော်စဉ်းစားမိပါတယ်သတိထားချက်ကတော့ဘာလဲဆိုရင်ကျွန်တော်ဟာဒီလိုလုပ်ငန်းတွေကိုဆောင်ရွက်တဲ့နေရာမှာဒုက္ခဘာမှအမှန်ရင်းနေအမှန်ရင်းနေသာသူ့မှာကိုမှာပေါ့ဗျအဲ့ဒါတွေကိုဖတ်မှမကြည့်လို့မရဘူးကျွန်တော်ဟိုလိုအပ်တယ်လို့ယူဆပါတယ်အဲ့နေရာမှာကျွန်တော်ဂျပန်ကဗျာလေးတစ်ပုဒ်ကိုကျွန်တော်ပြောပြခြင်းပါတယ်ကျွန်တော်1980နဲ့ခွန်လောက်ပါတယ်ကျွန်တော်ဂျပန်ပြည်ကိုရောက်သွားတယ်ရောက်သွားတဲ့အချိန်မှာဒီရှင်ရှိမှာဒီမှာပြတာလေဒီပိုင်းရှိပုံတရာအိမ်လေးမှာကျောက်နဲ့ထွင်းထားတဲ့ကိစ္စကိုတပုတ်ကိုတွေ့ပါတယ်အဲ့ဒီကိစ္စကိုကျွန်တော်ဗမာလူကျွန်တော်နားလေသလိုဘာသာပြန်တဲ့ဟာတော့ဗာလဲဆိုတော့ညီအေးညီတဲ့ကျောင်းမှုဆက်တော့နောက်ဆက်မှာဒုညတဖန်မကျူးလွန်တော့ဆိုတာဖြစ်ပါတယ်အဲ့ဒီနေရာမှာဒီနောက်ဆက်မှာဒုညတဖန်မကျူးလွန်တော့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဒီမှာဒီမှာကျွန်တော်ကိုအငင်းခုန်ကြီးဖြစ်တယ်လို့ကြားလို့ပါတယ်အဲ့တော့ဒီနောက်ဆက်အမားဆိုတဲ့ဟာဘာလို့ဆိုတော့ကျွန်တော်ကနားလေတာတော့ပြီးခဲ့တဲ့အမားတွေရဲ့ပုံကရအတိုင်းပဲလိုက်ပြီးတော့နောက်ဆက်တွဲအမားတွေပေါ့ဒီလက်စားချီရင်းတို့ဆိုတဲ့တိစ္ဆာမျိုးတွေနော်လက်တုပ်ကြံရေးဆိုတဲ့တိစ္ဆာမျိုးတွေကျွန်တော်အဲ့လိုပဲယူဆပါတယ်အဲ့ဒါကြောင့်ဒီလိုဟာတွေကိုကျွန်တော်ထပ်ပြီးတော့ကျွန်တော်မကျွလို့တော့ဘူးတဲ့ဒါလေးခါတော့ကျွန်တော်မှာကြည့်ဖို့လိုတယ်လို့ ဒီလိုသဘောပေါက်ပါတယ်အဲ့ဒီဟာတွေနဲ့တွားနေကြမယ်ဆိုတော့ဒီတန်တရားဟာဆုံးနိုင်တော့မှမဟုတ်ဘူးဆိုတော့သဘောကိုကျွန်တော်သဘောပေါက်ပါတယ်အဲ့ဒါကြောင့်အဲ့လိုမလုပ်ဘူးသူဘာလုပ်မလဲသူပြောမဲ့အခါကျတော့ကျွန်တော်ကအပြူသဘောဆောင်တဲ့လုပ်ငန်းတွေကိုကျွန်တော်ဆက်ပြီးတော့လုပ်သွားမယ်လို့ကျွန်တော်ပြောကြားပါတယ်အဲ့ဒါကြောင့်ကျွန်တော်ဟာတိကျပြီးတော့ solution ကျွန်တော်ရဲ့မူလညီမှန်းချက်ဖြစ်တဲ့ဒီမိုစီလူပုံဒီထောင်ကြီးကိစ္စနဲ့ပတ်သက်တဲ့လုပ်ငန်းတွေခံရမှာညီညွတ်မှုအားပြုပြီးတော့ကျွန်တော်လုပ်ဆောင်သွားမယ်ကျွန်တော်ပြောတင်ပါတယ်ပြည်သမားချက်ကျွန်တော်ပြောတင်တာတော့ဒီဟာတွေလုပ်တဲ့နေရာမှာတတ်နိုင်ကြမနားလည်မှုတွေကိုကျွန်တော်ကြိုးစားတည်ဆောက်မယ်အစီအစဉ်တည်ဆောက်မှုတွေလုပ်မယ်သူရဲ့ပုံတရားနဲ့ဟလာဒီတစ်ဆုံးချင်းဒီလုပ်ငန်းကြီးဟလာဒီကပြန်လည်တင်ပြရတဲ့လုပ်ငန်းတွေကိုကျွန်တော်လူဆောင်သွားကြမယ်သူလူချင်းရဲ့ကျွန်တော်ကြိုးပမ်းနေတဲ့ဒီမိုကရေစီပန်းတိုင်စကားဟာမြို့ချတရီတော့ခါမှာအလွန်တူရောက်လာလိမ့်မယ်လို့ကျွန်တော်ယူဆတယ်လို့ပြောချင်ပါတယ်အဲ့ဒါကျွန်တော်ရဲ့ဟိုသဘောထားဖြစ်ပါတယ်ဆက်ပြီးတော့တော့ခင်ဗျာသူလူပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဟိုအခုဘောကပြောသလိုပါပဲဒီညင်ညွတ်မှုကိစ္စတော့တကယ်ကိုရှိအောင်စူးစမ်းမယ်ဥစ္စာပါတကယ်88မှာလူလူရေတော်ဘုံကြီးကအောင်မြင်မှုအဆင့်တစ်ခုကိုတကယ်ရောက်သွားတယ်ဆိုတာကညညွတ်မှုအင်အားနဲ့ပါပဲဆိုတော့အဲ့မှာညညွတ်မှုနဲ့ပတ်သက်ပြီးတော့ဘဘကိုကျွန်မမြင်တာလေးတစ်ခုတင်ပြချင်ပါတယ်အဲ့ဒီ88တုံးကဟာကိုပဲသင်ခန်းစာယူမိတာပါပဲဘဘအဲ့ဒါတော့လူလူကတည်လာတဲ့အလံကနိုင်ငံရေးအင်အားစုတွေလက်ထဲကိုရောက်လာလို့ရှိရင်အဲ့ဒီနိုင်ငံရေးအင်အားစုတွေကညညွတ်စွာနဲ့ဒီအလံကိုဆက်တယ်မှပဲဒီမိုကရေစီပန်းနိုင်ကိုရောက်မယ်ဆိုတာမျိုးကိုကျွန်မကတော့အဲ့လိုမျိုးမြင်မိတယ်ဘဘဒီချိန်ထဲမှာပဲဘဘပြောတဲ့အားချက်ကိုနားထောင်ပြီးတော့အခုစဉ်းစားကြည့်တော့စိတ်ရှည်တိခတ်မယ်နားလည်မှုတည်ဆောက်မယ်ဆိုတဲ့ဥစ္စာမျိုးဆိုလို့ရှိရင်ဒါဒီမိုကရေစီလူပအောင်တည်ဆောက်ခြင်းတဲ့သူတွေရဲ့အဲ့ဒီဟာကိုအမြင်မတူနေတဲ့သူတွေရဲ့ဂျားတဲ့ကဖြစ်ပေါ်ရမယ့်အနေအထားတစ်ခုလို့ကျွန်မအဲ့လိုသုံးသပ်ပါတယ်ဆိုတော့ခုနကနားလည်မှုတည်ဆောက်တယ်ဆိုတာမှဒီဘက်ကနေပြီးတော့မှနားလည်မှုတည်ဆောက်ရတဲ့အနေအထားမျိုးမဟုတ်ဘဲနဲ့ဟိုဘက်ကလည်းတကယ်စိတ်ရင်းမှန်မှန်နဲ့လမ်းဖွင့်ပေးတဲ့ဥစ္စာမျိုးကိုလုံးမပဲယုံကြည်မှုကိုအရင်ဆုံးရအောင်ယူနိုင်ပါလို့ကျမတို့အဲ့လိုမြင်ပါတယ်ဒီချိန်ထဲမှာပဲကျမတို့စိတ်ထဲမှာဖြစ်တာကကျမတို့ပြည်သူတွေကအဓိကယက်တည်ခဲ့တာအမှန်တရားနဲ့မတရားလုပ်တာကိုမခံချင်လို့ယက်ခဲ့တာပေါ့နော်ဘဝဆိုတော့အခုလိုမျိုးကျမတို့ဒီ2030မှာလှုပ်သွားပြီးတော့မှလက်တွေ့ရှိနေတဲ့ကျမတို့နိုင်ငံရဲ့အုပ်ချုပ်ရေးစနစ်ကတကယ်စစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ဆိုတာမဟုတ်နေသေးဘူးလေဘဝရဲ့အခုကရှိတဲ့ပါတီတွေဆိုတာကဟိုအာဏာရှင်ကအချိန်မရွေးတိုက်တယ်လို့လုပ်ရင်လုပ်လို့ရတဲ့အနေအထားမျိုးကိုပဲပြန်ရောက်တော့ကျမတဖက်ကစိတ်ပူတာပေါ့နော်ဘဝ2030ရွေးကောက်ပွဲကနေပြီးတော့မှနောက်ပိုင်းအနေအထားဟာဘူဂျိုနေဝင်းခက်ကလိုမျိုးတပတီမဟုတ်တော့လဲပဲဟန်ပြပါတီစုံဒီမိုကရေစီဆိုတာမျိုးနဲ့ဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လက်အောက်နဲ့စစ်တပ်ရဲ့လက်အောက်မှာပဲထိန်းချုပ်ထားတဲ့ဥစ္စာမျိုးပဲပြန်ပြီးဥတီသွားနေပြီလားဆိုတာမျိုးပဲကျွန်မအဲ့လိုမြင်မိတော့ဟိုဘဝရဲ့အမြင်ဖလှယ်သေးစေချင်ပါတယ်ကွာ
အဲ့လိုကိစ္စတွေကတော့ခုနပြောလို့ပြည်သူရဲ့ညီညွတ်တဲ့အားဒီမိုကရေစီအင်အားစုရဲ့ညီအင်အားသာစည်းစုံတာရှိမှာဖြစ်တယ်မမနဲ့မတော်တဲ့ဥဒေချက်တည်းကိုကျွန်တော်အတားနိုင်မယ်လို့ပြောပါတယ်အဲ့ဒါကြောင့်ကျွန်တော်ပြောချင်တာတော့အခုဆိုရင်ကိုကျွန်တော်ဘာလို့ပြောပြောတဲ့အနာရှင်ကြီးဟာဆွေပြူးဘလူးကောင်းကိုချုပ်လိုက်ရပြီအခုတော့ဘာလို့ပြောသူကမင်းကောင်းကိုဆွေလိုက်ရခြင်းအဖြစ်တော့မင်းကောင်းဖြစ်ပါလေကြောက်ရွံ့ပြီးတော့သူ့ကိုမင်းသားပြုမင်းသားဆက်ဆံတဲ့ပုံစံနဲ့ပြည်သူကိုဆက်ဆံပြလာအောင်လို့ကျွန်တော်ဝိုင်းဝန်းပြီးတော့ပြင်သင်ပြရပါပဲလို့ကျွန်တော်အဲ့လိုပြောပါခင်ဗျာ
ဟုတ်ကဲ့ပါဘဘကျွန်မနည်းနည်းဟိုစိတ်ပူရာတွေလည်းပြောသလိုမျိုးများဖြစ်မလားတော့မသိပါဘူးဗျာဒါပေမဲ့အခုအနေထားမှာပေါ့နော်ဒီရွေးကောက်ပွဲဖြစ်တဲ့အချိန်ကစပြီးတော့မှကျွန်မတယောက်တည်းသုံးသပ်ချက်မှာကျတော့ဘလို့မြင်လဲဆိုတော့ဒါဒီကာလမှာရွေးကောက်ပွဲနဲ့အရတားအစိုးရဆိုတဲ့ဘဘကနားတော့သုံးတယ်လို့ပေါ့မင်းသားကောင်ဆောင်ထားတဲ့လှုပ်ရှားမှုမင်းသားလို့သူများမြင်အောင်အာဏာရှင်ကစူးစမ်းတဲ့နေရာမှာကျွန်မတို့ဒူဒူကောင်ဆောင်ကသူတို့အတွက်အရန်ကိုအချက်အချာကြတယ်လို့ကျွန်မအဲ့လိုမြင်တယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲမှာဘလောက်ကြီးပဲစိုးစိုးဝါးမဟုတ်တာတွေမကောင်းတာတွေသူတို့ဘလောက်လှုပ်ထားလှုပ်ထားဒေါ်ဆန်းစစ်ကြီးလည်းလှုပ်ပြလိုက်ကောတကဘာလုံးကသူတို့ကိုကြိုးစိုးအားပေးပြီးတော့မှ appreciate လုပ်ရတယ်ပေါ့ပေါ့ပေါ့ကျေးဇူးတင်ကြရတဲ့ဟာမျိုးဖြစ်တယ်အနေအထားမျိုးဖြစ်တယ်။ဒီကတော့အခုနောက်ပိုင်းဆိုလို့ရှိရင်လည်း2014မှာပေါ်ကျိုသိန်းစိန်တို့ကဒီအာဆီယံဥက္ကဋ္ဌလိုချင်တာဘာကြောင့်လဲလို့ကျွန်မမေးခွန်းထုတ်ပါတယ်ပေါ့ပေါ့တကယ်တမ်းဆိုမြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌဖြစ်ဖို့အလှည့်ကြတာ2016မှာမှကြာပါတယ်ဒါပေမဲ့အဲ့ဒါကို2014မှာဘာကြောင့်မလို့သူတို့ဥက္ကဋ္ဌယူဖို့အတွက်အတင်းအခုလိုမျိုးရွေးကောက်ပွဲပြီးပြီးချင်းမှာအာဆီယံဥက္ကဋ္ဌဖြစ်ဖို့အပြေးလွှားသူတို့ချက်ချင်းကြီးလိုက်ပြီးတော့မှအတင်းတောင်းတယ်အဲ့တော့ကျွန်မတစ်ဖက်ကစဉ်းစားတာ2015မှာကရွေးကောက်ပွဲနောက်တစ်ချိန်ပြန်လာမယ်အဲ့တော့2014မှာအာဆီယံဥက္ကဋ္ဌဖြစ်ပြီဆိုလို့ရှိရင်အမေရိကအပါအဝင်နိုင်ငံတကာအတိုင်းဝိုင်းတွေကအားလုံးကမြန်မာနိုင်ငံမှာလာပြီးတော့မှထိပ်တီးကောင်းဆောင်တွေကလာပြီးစည်းဝေးလုပ်ကြတယ်ဆိုအဲ့လိုမျိုးနီးနဲ့တရားဝင်မှုဆိုတဲ့နိုင်ငံရေး legitimacy တစ်ခုကိုသွားရတဲ့ဟာမျိုးလိုချင်တယ်လို့ တစ်ဖက်ကအဲ့လိုမျိုးကျွန်မအသုံးသက်ပါတယ်အကတချိန်တည်းမှာနိုင်ငံတကာပြောနေတာကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရမယ်အမျိုးသားပြည်နယ်ညီစာချုပ်ကိုလောက်ရမယ်အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုကိုလောက်ရမယ်လို့သူတို့ဝိုင်းတွန်းနေတာဆိုတော့အဲ့ဒါမှာသူတို့မျက်နှာစာမှာအဲ့ဒါကိုပြဖို့အတွက်အဓိကအရေးကြီးဆုံးကဒေါ်ဆန်းစုကြည်ဖြစ်နေတယ်လို့ကျွန်မအဲ့လိုသုံးသပ်တော့ဘဘကုနာပြောသလိုပါပဲစိတ်ရှိတီးခံပြီးနားလည်မှုတည်ဆောက်ပြီးတော့မှနောက်ဆုံးသူတို့လိုချင်တာရသွားလို့ရှိရင်ပြန်ပြီးတော့မျက်ကွယ်ပြုပြီးတော့မှလှုပ်ချင်ရလှုပ်တာပဲဆိုတဲ့အပေါ်မှာယုံကြည်မှုတော့တည်ဆောက်ချင်ပါတယ်ဒါပေမဲ့အဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ကိုသူတို့ဘက်ကလည်းမမှန်ကန်ကန်နဲ့ဘလောက်ပြရမလဲဟိုမှာနိုင်ငံရေးအကျဉ်းသားတွေသူတို့ဘာကြောင့်ထားရမလဲဒါကိုလှုပ်ရမှာပဲတိုင်းရင်းသားဒေသတွေမှာဘာကြောင့်မလို့ထိုးစစ်တွေစင်နေရတာလဲသားလေးအကုန်လုံးသူတို့ရရမှာပဲအဲ့လိုမျိုးဖြစ်အောင်ကြတော့ဒီမှာဘဝအမြင်ကိုမေ့ကြည့်နေတာကိုဘက်ကတော့နားလည်မှုတည်ဆောက်ဖို့အတွက်အမြဲတမ်းလမ်းဖွင့်ပေးနေတာပဲစိတ်ရှိတီးခံတာပဲ
ဟုတ်တယ်ဥမာပြောတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ပြောရရင်တော့သူတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့နားလည်မှုတည်ဆောက်မယ်နားလည်မှုတောက်ပြီးတော့အလုပ်တွေဖြစ်အောင်လုပ်ရမယ်အဲ့အလုပ်တွေဆွဲခါတွေမှာနိုင်ငံရေးရှင်သားတွေလွတ်မြောက်ရေးကိစ္စတွေကိုသူနည်းရမယ်ဒါလက်တွေနဲ့လွတ်အောင်လုပ်ရမယ်လို့သူတို့စပါတယ်အလားတူပဲသူတို့တိုင်းသားတွေနဲ့ပတ်သက်လို့လည်းတနတ်တန်ဒီပေါ်ထွက်နေတဲ့ကိစ္စတွေလည်းရက်စဲအောင်လုပ်ရမယ်လို့သူတို့စပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်စန်းစုကြည်ကလည်းကိုယ့်ရဲ့ကိုယ်တိတ်ခါဩဇာအကုန်လုံးကိုအရင်ပြူပြီးတော့ဒီကွင်းလေးကိုခြေလုံးပြုတ်ဝင်တာပဲပေါ့ခင်ဗျာတစ်ချိန်တည်းတော့မပြီးနိုင်ဘူးပေါ့ဒါပေမဲ့တစ်ချိန်တစ်ချိန်ပြီးသွားခြင်းအပြင်ကျွန်တော်ရဲ့ဒီကနေ့23နှစ်ကျော်ကာလတုန်းကတည်းကကျွန်တော်ရီမှန်ခဲ့တဲ့ဓမ္မကြီးတိဆောင်ကြီးလုပ်ငန်းကြီးဟာအောင်မြင်စပြုတဲ့နမ်ပေါ်မှာတော့ကျွန်တော်စတင်ပြီးတော့ကြောက်နေမယ်လို့ကျွန်တော်ပြောလင့်ပါတယ်ကျွန်တော်ဒီစကားနဲ့ပဲဒီလိုချုပ်ဖြစ်ပါတယ်အတော့ခေဦးမတို့လည်းကြူကြပါစီဆန္ဒပြုရင်ကျွန်တော်ဒီလိုချုပ်ပါလေခင်ဗျာ
ဟုတ်ကဲ့ဘဘဝေးရစနေပြပါစေဘဘနေကောင်းပါစေကျန်းမာပါစေတို့မျိုးလည်းအကောင်းဆုံးဖြစ်နိုင်သမျှအကျိုးစားပြီးလုပ်ပါမယ်လို့ဘဘကိုကတိပေးပါရနော
်ဟုတ်ကဲ့များကောင်းပါစေကောင်းပါစေ